တင်းကနေကဟောင်ကောင်ကျွန်းမှာအစိုးရစန့်ချီရေးဆန္ဒပြရင်ရဲတွေနဲ့ရုံးစံခတ်ဖြစ်ရာကကုန်တိုက်ထဲဝင်သွားကြသူတွေဟာစုပိုးအောင်ကြသူတွေလို့တရုတ်ပြည်မှာယူကိုလှူလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကယ်ရီလမ်ကဒီကနေ့ပြောကြလိုက်ပါတယ်ဆန္ဒပြဝဲတွင်ရဲတွေရဲ့လှုပ်ဆောင်မှုတွေကိုအုပ်ချုပ်ရေးမှုကယ်ရီလမ်ကထောက်ခံကြောင်းပြောဆိုလိုက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလု တွက်ဟောင်ကောင်လမ်းမတွေပေါ်ချစ်တဲ့ဆန္ဒပြကြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုရဲတွေကနံပါတ်တုတ်တွေမျက်ရည်ငရုတ်ကောင်းအရည်တွေတုံးပြီးတင်းနေကနေတွေကလူစုခွဲခဲ့ပါတယ်ရှာတင်းအရာမှာပြုလုပ်တဲ့ဆန္ဒပြပွဲကတော့တနင်္ဂနွေနေ့တနေ့လုံးနေပါငင်းငင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြပွဲပြီးဆုံးကနေ့မှာရဲတွေနဲ့ဆန္ဒပြသူတွေကြားရုံးရင်ဆန့်ခတ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတို့ကအနီးနားကကုန်းတိုက်ထဲပြေးဝင်ကုန်ကြပြီးတဲ့နောက်ရုံးရင်ဆန့်ခတ်မှုတွေအဲ့ဒီကုန်းတိုက်ထဲမှာဆက်ဖြစ်ခဲ့တာပါအ
ိန္ဒိယနိုင်ငံမြောက်ပိုင်းမှာမိုးတိုက်ခန့်စွာရွာသွန်းခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့ကအဆောက်အဦတစ်ခုပြိုကျသွားတဲ့အတွက်အ ਨੇ ဆုံးလူရှိဦးသေဆုံးသွားတယ်လို့အနာပိုင်ကပြောပါတယ်ကယ်ဆယ်ရေးဝန်ထမ်းတွေကနောက်ထပ်ပျောက်ဆုံးနေသူ6ဦးကိုလိုက်လံရှာဖွေနေကြကြောင်းဟင်မချက်ပရာဒက်စ်ပြည်နယ်တာဝန်ရှိသူတွေကပြောပါရယ်အဆောက်အဦပြောကြတဲ့အချိန်အဲ့ဒီအဆောက်အဦတွေကဆက်တောက်ဆိုင်မှာစစ်သားတွေပါတီပွဲကျင်းပနေခဲ့ကြတာပါအခြေတောင်အာရှတိုက်အတွင်းအဆောက်အဦတွေကိုခိုင်ခံ့စွာတိစောက်ထားခြင်းမရှိတာကြောင်းဇွန်နဲ့စက်တင်ဘာလအကြာဒီမိုးရွာသည့်ကာလမှာတိတ်ထန်တဲ့ရွာသွန်းတဲ့မိုးတံကိုမခံနိုင်ပဲအဆောက်အဦတွေပြောကြလေရှိပါရယ်ခင်ဗျာ
ထိုင်ဝမ်တာဝန်ရုပ်ကောက်ပွဲမဲ့ဆွစီရမှုတွေဒီကနေ့စတင်လာမှာတရုတ်ပြည်မှာကြီးနဲ့ခလန်းလန်းနေလို့တဲ့လက်ရှိသမရနဲ့ရှင်ပြိုင်ဖို့ပြည်မာကြီးနဲ့နိစပ်မှုလိုလားတဲ့ခေါရှန်းမျိုးတော်ဝန်ဟာအတိုက်ခံပါတီရဲ့သမရကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံခဲ့ရပါတယ်။ထိုင်ဝမ်ကျွန်းကစိတ်ကမ်းမြို့တစ်ခုဖြစ်တဲ့ခေါရှန်းမျိုးတော်ဝန်ဟန်ကီယိုယူဟာလျှက်စစ်ပစ္စည်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Foxconn Technology ကိုတည်ထောင်သူအပါအဝင်တခြားကိုယ်စားလှယ်လောင်း၄ဦးကိုဒီကနေ့အနိုင်ရပြီးသူတို့ပါတီရဲ့သမရအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ကြောင်းအတိုက်ခံအမျိုးသားရေးပါတီကကြေညာပါတယ်။သူဟာ2020ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့သမရရွေးကောက်ပွဲမှာလက်ရှိသမရတိုင်အင်းဝမ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်